တာရှင်များမင်္ဂလာပါရှင်ဒီတစ်ပတ်မှာမြေသုံးချမှုစီမံခန့်ခွဲရေးဘူကော်မတီရဲ့မလ18ရက်ကထုတ်ပြန်ခဲ့တဲ့ညင်ညာချက်ကိုပြန်လည်သုံးသပ်တင်ပြသွားမှာဖြစ်ပါတယ်2016ခုနှစ်ဖေဖော်ဝါရီ29ရက်အထိစုံစမ်းရေးကော်မရှင်ကပေးပို့ခဲ့တဲ့အစီရင်ခံစာတွေအရမြေကိစ္စတွေလက်ခံရရှိမှုမှာရန်ကုန်တိုင်းက4300ကျော်၊ရှမ်းပြည်နယ်က2300ကျော်၊ပဲခူးတိုင်းက1800ကျော်၊မန္တလေးတိုင်းက1800ကျော်စသဖြင့်နေပြည်တော်အပါအဝင်ပြည်နယ်နဲ့တိုင်းဒေသကြီး15ခုမှာမြေယာကိစ္စအမှုပေါင်း18000ကျော်ရှိတယ်လို့ဆိုပါတယ်။အဲ့ဒီတည်းကအသုံးပြုဖို့လိုအပ်ချက်အရာမစွန့်လွတ်တဲ့မြေကိစ္စက9500ကျော်ရော်ကျေးပြီးညှိနှိုင်းပြစီတဲ့အတွက်ဆက်အသုံးပြုတာက460ကျော်အသုံးပြုတာထက်ပိုနေတာကြောင့်စွန့်လွတ်တဲ့မြေက230ကျော်အသုံးမပြုတာကြောင့်အလုံးစွန့်လွတ်တဲ့မြေက360ကျော်ပုဂ္ဂလိကအချင်းချင်းတရားစီရင်ရေးအရာဖြည့်ရှင်းရမယ့်မြေကိစ္စက2500ကျော်နဲ့စီစစ်ဖြည့်ရှင်းစက4100ကျော်ရှိတယ်လို့သိရပါတယ်တိုက်ရိုက်တိုင်ကြားတာတွေကိုလက်ခံရရှိမှုအနေနဲ့တိုင်းဒေသကြီးနဲ့ပြည်နယ်အားလုံးမှာ3900ကျော်ရှိခဲ့ပါတယ်။အဲ့ဒီအမှုတွေတဲကအသုံးပြုဖို့လိုအပ်ချက်အရာမစွန့်လွတ်တဲ့မြေကိစ္စက290ကျော်၊ရော်ကျေးပေးညှိနှိုင်းပြီးဆက်အသုံးပြုတာက40ကျော်အသုံးပြုလာတဲ့ပုံနေတာကြောင့်စွန့်လွတ်တာက9မှုပုဂ္ဂလိကအချင်းချင်းတရားစီရင်အရာဖြည့်ရှင်းရမယ့်မြေကိစ္စက340ကျော်စစ်စစ်ဖြည့်ရှင်းဆက်က2500ကျော်ရှိတယ်လို့ဆိုပါတယ်။တိုင်ကြားစာတွေထဲမှာမပါပေမဲ့တီးကြဆွန့်လွတ်တဲ့မြေကိစ္စတွေအနေနဲ့ကာကွယ်ရေးဝန်ကြီးဌာနကဧက39000ခန့်အခြားဝန်ကြီးဌာနတွေကဧက22000ကျော်နဲ့ကုမ္ပဏီအဖွဲ့အစည်းတွေကဧက4400ကျော်စုစုပေါင်းဧက2000ခွဲကျော်ရှိတယ်လို့သိရပါတယ်။ပြန်လဲဆွလွတ်ဖို့အတွက်စီစီဘီမြေဧရိယာတွေထဲကနေတပ်ဆိုင်သူတွေကို2016ခုနှစ်ဖေဖော်ဝါရီ29ရက်အထိလွှဲပြောင်းပေးရပြီးမြေဧကတွေကနေပြည်တော်နဲ့ပြည်နယ်နဲ့တိုင်းဒေသကြီး15ခုမှာစိုက်ပျိုးမြေပြန်လဲလွှဲပြောင်းပေးခဲ့တာကဧက2000ကျော်စိုက်ပျိုးမြေမဟုတ်တဲ့အခြားမြေတွေကိုပြန်ပေးတာကဧက36000ကျော်စုစုပေါင်းဧက38000ကျော်လို့ဆိုပါတယ်ပြန်လဲဆွလွတ်တဲ့မြေတွေနဲ့ပတ်သက်ပြီး88မျိုးဆက်ငိမ့်ချရင်နဲ့ပွင့်လင်းလူဖွဲ့စည်းတောင်သူလယ်သမားရေးရာဌာနကမနုနုအောင်ကပြောပါတယ
်ပြန်ပြင်းပြင်းနဲ့ပတ်သက်ပြီးရောစီစီကြကြဒေနီယာတွေပါတယ်ဘဒုနံမဲတွေပါတယ်နောက်ဆုံးအချိန်လေးကြီးကိုသူတွေအုပ်ချုပ်ရေးဦးစီးဌာနနေပြီးတော့နေရာပိုင်ရှင်တွေသူတို့ကြောင်းကြားပေးလို့ရတယ်လေဒါပေမဲ့တရေအချက်လက်တွေဒေသခံတွေကမသိရှိဘူးပြန်ပြင်းပြင်းနဲ့ပတ်သက်ပြီးရောတင်းငန်းနေတော့အများကြီးတွေ့နေရတယ်ဒါနဲ့ဒီမောင်ရှိတော့ဒီလိုဓမ္မရည်ကြီးကသင်တယ်ရရှိပါရည်ကြီးအကြောင်းတော့ပြည့်မကြသေးဘူးဒီမောင်လည်းဒီရာနဲ့ပတ်သက်ပြီးတော့အသေးစိတ်ကိုစုံစမ်းနေပါလိမ့်ရှင
်နေပြည်တော်အပါအဝင်ပြည်နယ်နဲ့တိုင်းဒေသကြီး15ခုမှာပြန်လည်ဆွန့်လွတ်ဖို့စီစီပြီးမြေတွေအနေနဲ့အသုံးပြုလာတဲ့ပုံနေတာကြောင့်ဆွန့်လွတ်မှာကဧက9000ကျော်အသုံးမပြုဖြစ်လို့ဆွန့်လွတ်မဲ့မြေကဧက9000ခွဲကျော်တိုင်ကြားစာမှာမပါပေမဲ့တီးကြဆွန့်လွတ်မဲ့မြေကဧက2000ခွဲကျော်တိုက်ရိုက်တန်ကြားစာတွေအပေါ်စစ်စစ်ပြီးဆွန့်လွတ်မဲ့ဧကအနေနဲ့ရှမ်းပြည်နယ်က195ဧက AOD တိုင်းက8ဧကကျော်မွန်ပြည်နယ်က2ဧကစုစုပေါင်းဧက200ကျော်ရှိတယ်လို့ထုတ်ပြန်ခဲ့ပါတယ်။ပြန်ပေးမြေဧကကိန်းဂဏန်းထုတ်ပြန်ချက်တွေနဲ့ပတ်သက်ပြီးသတင်းစာထဲမှာဖော်ပြထားတာပဲဖြစ်နေပြီးမူလအသိခံတောင်သူတွေလက်ထဲပြန်မရောက်တာတွေရှိပါတယ်။ပြန်ပေးတယ်ဆိုတဲ့နေရာမှာမူလလက်ငုပ်တောင်သူကိုပြန်ပေးတာလားအထူးသဖြင့်စစ်တပ်ကလဲတွေသိမ်းပြီးဘာမှအကောင့်ထဲမဖော်ဘဲထားတဲ့လဲတွေမှာမူလတောင်သူမဟုတ်တဲ့အခြားတောင်သူတွေကိုသီးစားချလောက်ကင်ခွင့်ပြုထားတာတွေရှိပါတယ်။ဒါကြောင့်စစ်တပ်ကသီးစားကယူလောက်ကင်ခွင့်ပြုထားတဲ့တောင်သူတွေကိုပြန်ပေးတာမျိုးဒီနေရာမှာလောက်ထားရင်တောင်သူအချင်းချင်းရန်တိုက်ပေးသလိုဖြစ်လာနိုင်တာကြောင့်ပြဿနာတွေကြီးထွားလာနိုင်ပါတယ်။တက်လာမဲ့အစိုးရတဲ့အနေနဲ့လည်းအရင်အစိုးရကမြေတွေပြန်ပေးတယ်ဆိုတဲ့နေရာမှာမူလတောင်သူတွေလက်ထဲမှန်မှန်ကန်ကန်ပြန်မရောက်သေးတာတွေကိုဦးစားပေးလုပ်ရမှာဖြစ်သလိုသူတို့ချပြခဲ့တဲ့ကိန်းဂဏန်းတွေမဟုတ်ပါဘူးဆိုတာကိုမဖြစ်မနေလုပ်ရတော့မှာဖြစ်ပါတယ်။အရင်အစိုးရအနေနဲ့ကိန်းဂဏန်းအခိုင်အမာနဲ့တောင်သူတွေကိုချပြတာဟာမပြီးဘဲဖွင့်လိုက်တဲ့ရန်ကုန်လေစိတ်လိုဒါအရင်အစိုးရကလုပ်ခဲ့တာလို့ပြောချင်တာမျိုးနဲ့မတူပဲတက်ကပြန်ပေးခဲ့တဲ့တောင်သူတွေကလက်ရှိအစိုးရအပေါ်အမြင်မကြည်အောင်ဖန်တီးပေးခဲ့သလိုဖြစ်နေပါတယ် ဒါဟာပြဿနာကိုဖြေရှင်းတာမျိုးမဟုတ်ပဲဆင်းပေးရတဲ့အဆိုအအနေနဲ့တောင်သူတွေကိုလုတ်ပေးခဲ့တဲ့ဆိုတဲ့ကောင်းကွက်ကလေးတွေထောက်ပြပြီးနိုင်ငံရေးမတည်ငြိမ်မှုတွေဖြစ်အောင်အစထုတ်ပြီးတစ်ဖက်တစ်လမ်းကထိုးနှက်ချက်လဲလာနိုင်ပါတယ်ပြဿနာအသေးလေးတွေစုပြီးကြီးထွားလာနိုင်တာကြောင့်အဆိုအအတဲ့အနေနဲ့အရင်အဆိုရကပြန်ပေးဖို့စစ်စစ်ထားတဲ့ဆိုတာတွေကိုမှန်ကန်မှုရှိမရှိပြန်